ကလရစ်နိုင်ငံရဲ့ဝန်ကြီး AK Abdul Momen ဟာစက်တဘရီနေ့ညနေ4နာရီမှာဒါကာအခြေစိုက်တန်တမန်တွေနဲ့ကုလသမဂ္ဂအေဂျင်စီကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရန်ဂျာအရေးနောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားဖို့သတင်းစာရှင်းလင်းပွဲလုပ်မယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတူကပြောပါရယ်ဒါကာမျိုးကကုလသမဂ္ဂဌာနကိုယ်စားလှယ်မီယာစပွန်ကရန်ဂျာကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတာဝန်ချေပြွန်ခဲ့ပြီးဖြစ်တာကြောင့်ရန်ဂျာကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံပခုံးပေါ်တာဝန်တွေပုံမကျစေရေးအတွက်ကမ္ဘာနိုင်ငံတွေအပေါ်မူတည်ကြောင်းအင်္ဂါနေ့ကပြောခဲ့ပါရယ်ရန်ဂျာတွေတွေ့ကြုံနေရတဲ့ပြဿနာတွေအတွက်ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုတွေနဲ့ထိုက်တန်တာကြောင့်ရန်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအခွင့်အရေးတွေရရှိဖို့အတွက်ကုလသမဂ္ဂအနေနဲ့ဒီဇိုင်းမတ်မတ်ဆောင်ရွက်နေတယ်လို့လည်းသူကပြောပါရယ်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအကြားရိုဟင်ဂျာတွေနေရပြည်ရေးပြင်ဆင်ဆောင်ရွက်ခဲ့ပြီးမယ်ဩဂုတ်လ22ရက်နေ့မှာတော့ရန်ဂျာတယောက်မှနေရက်ကိုပြန်မသွားခဲ့ကြပါဘူး။ဗိုလ်တုံးနေ့ကတရုတ်နိုင်ငံသားအမတ်တခန့်လွာပေးအပ်ပွဲမှာတော့ဘင်္ဂလားဒေ့ရှ်သမ္မတ M Abdul Hamid ကတရုတ်နိုင်ငံအနေနဲ့ရန်ဂျာတွေနေရက်ပြန်ရေးမြန်မာနိုင်ငံကိုဖိအားပေးပြောကြဖို့တရုတ်တမ္မာကြီးကိုတိုက်တွန်းပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကရန်ဂျာတွေပြန်ခေါ်ဖို့ကိစ္စတရုတ်နိုင်ငံအနေနဲ့ဖိအားပို့ပေးလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်သမ္မတ Hamid ကပြောပါတယ်။မြန်မာအစိုးရကတော့ရန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။